စကိုင်းတိုင်းဆလင်ကြီးမြို့နယ်မှာစစ်စင်ရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာတရုတ်ဝမ်ပေါင်ကုမ္ပဏီဂျေးနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလက်စစ်တပ်အားပေးလိုက်ကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဖောက်ခွဲဖျက်ဆီးမှုဖြစ်ခဲ့ပြီးတဲ့နောက်စနေနေ့မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုတချို့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ကျင်းပြီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလျှက်စစ်မီးတိုင်ကိုဖောက်ခွဲဖျက်ဆီးလိုက်တာပါဒီအတွက်ဖောက်ခွဲမှုဖြစ်ခဲ့တဲ့တောက်ကြနေညကစပြီးစီမံကိန်းလုပ်ငန်းခွင်မှာမီးတွေပြတ်တောက်ကုန်တယ်လို့လည်းဒေသခံတန်ဃာတော်တစ်ပါးကမိန့်ပါတယ
်ဝမ်ပေါင်ကိုတွေ့တန်းထားတဲ့အဲဂွာကြီးနဲ့မီးတိုင်လေအဲ့ဒါကိုမိုင်းကိုဟာပေါ့မိုင်းခွဲလိုက်တာဟုတ်အဲ့မှန်ခွင့်လိုက်တဲ့ပြန်နဲ့တခါတည်းမီးပြတ်သွားတယ်ပေါ့သူဝမ်မုံကိုတက်တက်ပြီးတဲ့မီးတိုင်ပေါ့ဝမ်မောင်မင်းပြတ်တာကျင်းနေရွာရင်းအရွာရင်းမပြတ်ဘူးခါတိုင်းဆိုရင်တော့ပေါ့ဟိုရွာရင်းပြတ်ပြီမဲ့သူကမပြတ်ဘူးပေါ့ဗျာအခုကတော့သူ့ကိုတိုင်ရိုက်ဝင်နေအဲ့တိုင်ကိုဖြတ်လိုက်တာဆိုတော့အဲ့သူ့ပဲပြတ်သွားတယ်ပေါ့စစ်ကောင်စီကတော့သူကဟိုပလဲသွားရင်လည်းသူကလက်ခံထားတယ်ပေါ့ဗျာနောက်ရင်းမမြင်သွားရင်လည်းသူကလက်ခံထားတယ်အခုကအဲ့ထဲနေထွက်ထွက်ပြီးတော့လည်းဒီအော်လေဂရောင်းတောင်ပတ်ဝန်းကျင်မှာလည်းပဲစီကြောင်းတွေတောင်လျှောက်ထိုးနေပေါ့အဲတချို့လည်းဟိုပြန်ဝင်သွားတာတွေအဲ့ကဲပြန်ဝင်သွားတာတွေလည်းရှိတယ်ပေါ့စိုင်းတောက်တာတွေစီစဉ်ပေးတာလို့ပေါ့နော်အဲ့လိုလုပ်တယ်ပေါ့
ဝမ်ပေါကုမ္ပဏီကိုရောင်မင်းကြီးကျေးရွာလျက်စစ်ရုံးခွဲကနေတွေ့တန်းထားတဲ့မိတိုင်ကိုဇွန်လ24ရက်နေ့ညပိုင်းကအမိမြေတော်လှန်ရေးတပ်ဖွဲ့နဲ့ YPF တပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကဖျက်ဆီးလိုက်တာဖြစ်ကြောင်းအဲ့ဒီအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့သတင်းထုတ်ပြန်ချက်တဲမှာတော့စစ်ကောင်စီဘက်ကနေဒေသခံပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးကျေးရွာတွေကိုမီးရှို့ဖျက်ဆီးနေချိန်မှာအာဏာသိမ်းစစ်တပ်ကိုဝမ်ပေါင်ကုမ္ပဏီကရိတ်ခါထောက်ပံ့ပေးတာလက်ခံထားရှိပေးတာတွေပူးပေါင်းဆောင်ရွက်တာတွေကိုတတိပေးတဲ့အနေနဲ့အခုလိုမျိုးလျက်စစ်မီးတိုင်ကိုဖောက်ခွဲမှုလုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဖောက်ခွဲမှုဖြစ်ခဲ့တဲ့ညမှာပဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာနှစ်ဖက်ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းလက်ပရောင်းဒေသခံတအူးကလည်းပြောပြပါတယ်
။မနေ့ည7:00နာရီဝန်းကျင်လောက်မှာတော့အဲလက်ရကြီးက730လောက်ဒီဘက်ကဖြစ်တာတွေကြားတယ်။နောက်ပြီးတော့ဝမ်ပေါင်စိုက်ထဲမှာတော့ဗာတိကြိုက်တာတော့မသိဘူး။အဲလက်စစ်မီးတွေငြိမ်းသွားတယ်။လက်နက်ငယ်တွေနဲ့လည်းဖြစ်တာတွေကြားတယ်ဆိုတော့အနည်းငယ်ဖြစ်ခတ်မှုတွေရှိတော့တယ်မှာ။နိုင်ဝက်လောက်တော့စိုက်ကြရတယ်။အဲ့တော့ဒီလိုအိမ်မှာ3ဖက်လောက်ကျွန်တော်တိလောက်တော့3ဖက်လောက်တော့ကြားပါတယ
်။စစ်ကောင်စီတပ်တွေရဲ့စစ်စင်ရေးအတွင်းကြေးရွာတွေမီးရှို့ခံရတာ၊ရွာသားတွေဖမ်းဆီးတာ၊တပ်ဖြတ်တာတွေခံခဲ့ရတဲ့တရင်တွေလည်းထွက်ပေါ်နေပါတယ်။
ဟုတ်တော့ဆောင်တာစုခံတဲ့အိမ်ကဟိုမဝင်းချူတို့မကွကွီတို့ကိုရေးချူတို့စခင်မှာငိုင်းမီးရှို့ခံရတယ်။ဖောင်းကတာဘက်ကဖန်းခါနာငါးယောက်ရှိတယ်ဗျ။တုံမှာတော့အလောင်းငါးလောင်းကိုတုံကြွားမကအိမ်တည်းအိမ်မှာပုံထားရဆိုရင်ဥစ္စာပဲကျွန်တော်သိရတယ
်။လက်ဗရောင်းတောင်ကျင်းပြီစီမံကိန်းလုပ်ငန်းတွေကိုပြန်မစဖို့အတွက်မကြသေးခင်ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်တတိပေးခဲ့မှုပါတယ်။လက်ဗရောင်းတောင်ကျေးမီစီမံကိန်းဟာကျေးရွာပေါင်း26ရွာကဒေသခံတွေရဲ့ကျေးရွာတွေတောင်ရာတွေကိုသိမ်းယူပြီးလှုပ်ဆောင်နေတဲ့အတွက်2012ခုနှစ်ကတည်းကဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေရာနဲ့ချီပြီးဖြစ်နေတာပါ။လက်ဗရောင်းတောင်ကျေးမီစီမံကိန်းကိုတော့စစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံအခြေစိုက်မြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်။